ရကထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်ထဲမှာဖိနှိပ်မှုတွေဆက်ပြီးတော့ရှိနေတဲ့အတွက်ကုလသမဂ္ဂလူ့အခွင့်အရေးယုံကရှုတ်ချလိုက်ပြီးတော့ဒီဒေသအတွင်းမှာနေထိုင်တဲ့တန်းနဲ့ချီတဲ့မွတ်စလင်ဒေသခံတွေစီကဩဂုတ်လထဲမှာရုပ်သိမ်းခဲ့တဲ့အခွင့်အရေးတွေကိုပြန်ပြီးတော့ပေးရဖို့အိန္ဒိယဆရာကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးဌာနချုပ်ရှိရာဂျနီဗာကနေဒီစာရှလိန်ပေးပို့ထားတဲ့သတင်းလှော်ကိုဒေါက်တာမျိုးသက်ကပြောပြပေးပါမယ်ရှင်။
အိန္ဒိယနိုင်ငံရဲ့မွတ်စလင်အများဆုံးနေထိုင်ရာဂျမ္မူကက်ရှမီးယားဒေသဟာပြည်နယ်တစ်ခုဖြစ်နေတရားဝင်မရှိတော့ပါဘူး။ဒီဒေသအတွက်ဖွဲ့စည်းပုံဥပဒေအရပြဋ္ဌာန်းထားတဲ့ဒဇင်းတစ်ပိုင်းကိုယ်ပိုင်အုပ်ချုပ်권ကိုလည်းပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကအိန္ဒိယအစိုးရကရုပ်သိမ်းခဲ့တာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်လိုက်တာအတွက်ရလဒ်ကတော့ဒီဒေသဟာပြည်တော်စုအစိုးရကဒဇင်းအုပ်ချုပ်တဲ့နယ်မြေနှစ်ခုဖြစ်နေကွဲသွားတာဖြစ်ပါတယ်။တစ်ခုကတော့မွတ်စလင်အများစုနေထိုင်ရာမငြိမ်းသက်ဖြစ်နေတဲ့ကက်ရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူအများစုနေထိုင်ရာဂျမ္မူကိုပါဝင်ပြီးဒုတိယနယ်မြေကတော့ဗုဒ္ဓဘာသာဝင်တွေနေထိုင်ရာလဒတ်ကုန်းမြစ်ဒေသဖြစ်ပါတယ်။ဒီလိုနယ်မြေပိုင်းခြားမှုဟာကျက်တဘေးနယ်မှာစတင်အသက်ဝင်ခဲ့တာဖြစ်ပြီးဒီဒေသရဲ့နှစ်ပေါင်း80ကျော်ကိုယ်ပိုင်အုပ်ချုပ်ရေးဟာလည်းဆုံးခန်းတိုင်တော်ပါပြီ။ဒီလိုတင်းကျပ်တဲ့လုပ်ရက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကရှုံချလိုက်ပြီးဒါဟာဩဂုတ်လကလေးကဇက်တိုက်ဖြစ်လာတဲ့ကျေပြက်နဲ့အခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်လို့ခေါ်ဆိုလိုက်ပါတယ်။ကက်ရှမီးယားတောင်ကြားဒေသကနယ်မြေအတော်များများမှာလူတွေရဲ့လွတ်လပ်စွာသွားလာခွင့်ကိုတားမြစ်ထားတဲ့တရားဝင်ကြေညာတဲ့ကာဖူးထုတ်ပြန်ထားတယ်လို့ဒေသခံပြည်သူတွေရဲ့ချမ်းသာရေးပညာရေးနဲ့ဘာသာရေးလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ကိုလည်းကန့်သတ်ထားပါတယ်။ဒီဒေသတွင်ဂျိုးကြားဂျိုးကြားဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေအတွင်းလုံးချုံရေးတက်တွေကအင်အားအလွန်ကျွံသုံးနှိမ်နေတဲ့ဆိုရဲဆွဆွဲချက်တွေကိုကြားရကြောင်း OHCHR ကုလသမဂ္ဂလူ့ခွင့်ရေးရုံးပြောခွင့်ရရူပတ်ကိုဘယ်ကပြောပါလဲ။ဒါအပြင်ဒီဒေတာကိုနေနေနှစ်ခုခွဲလိုက်ပြီးတဲ့ကစပြီးအခင်းဖြစ်ပေါ်မှုတွေမှာတည်ဆုံသူ6ဦးရှိနေပြီးဒဏ်ရာရသူကအများပြားရှိနေတယ်လို့သတင်းတွေထွက်နေကြောင်းလည်းပြောပါလိမ့်မယ်။
We've also received reports of armed groups operating in India's administered Kashmir, threatening residents.
India အုပ်ချုပ်နေတဲ့ Kashmir ဒေသမှာပုံမှန်စီးပွားရေးလုပ်ဖို့ဖြစ်စီ၊ကြောက်တက်ဖို့ဖြစ်စီစူးစမ်းနေတဲ့ဒေသခံတွေကိုလက်နက်ကိုင်ဖွဲ့တွေကချိန်းချောက်နေတယ်ဆိုတဲ့သတင်းတွေ၊ဒီလက်နက်ကိုင်ဖွဲ့တွေပြောတဲ့အတိုင်းမလုပ်တဲ့သူတွေပေါ်ကြမ်းဖက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တော်တော်များများဟာကျွန်တော်တို့ရခဲ့တယ်လို့ဂျမ္မူးနဲ့ Kashmir ကဝန်ကြီးချုပ်ဟောင်း၃ဦးအပါအဝင်ရာနဲ့ချီတဲ့နိုင်ငံရေးနဲ့လူမှုအတိုင်းဝန်းခေါင်းဆောင်တွေကိုလည်းကာဝယ်ပေးဖို့ဆိုပြီးဖန်တီးထားပါတယ
်။အဖန်စီခံရတဲ့လူတွေကိုနှင်းပန်းနှိပ်စက်တာနဲ့တောင်းကောင်းမဆက်ဆံမှုဆိုတဲ့ဆွဆွဲချက်တွေလည်းကုလလူခွင့်ရုံကရပ်ထားတယ်လို့ Google ကပြောပါတယ်။အခုလိုနှင်းပန်းနှိပ်စက်မှုတွေကိုနိုင်ငံတကာဥပဒေအရတားမြစ်ထားတာဖြစ်ပြီးအခုရထားတဲ့ဒီဆွဆွဲမှုတွေအတွက်တရားလွတ်လပ်ပြီးတရားမျှတတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ရမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မြေပြင်တယ်လီဖုန်းလိုင်းဆက်သွယ်မှုအတွက်ကန့်သက်ထားတာတွေကိုဖယ်ရှားပေးခဲ့ပေမဲ့ကက်ရှမီးယားတောင်ကြားဒေသတွင်အင်တာနက်ဆက်သွယ်မှုကိုတော့ပိတ်ပင်ထားခဲ့ဖြစ်ကြောင်းသိရတယ်လို့ Google ကပြောပါတယ်။တစ်ချိန်တည်းမှာပဲသတင်းမီဒီယာထုတ်ပြန်မှုတွေအတွက်ကန့်သက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သတင်းသမားအများပြားဟာလည်းလွန်ခဲ့တဲ့3လအတွင်းအဖမ်းခံကြရကြောင်းပြောပါတယ်။ကက်ရှမီးယားဒေသခံတွေဟာအစိုးရဖြစ်စီခြင်းတွေကိုပဲလုပ်နေရဆဲဖြစ်ပြီးဂျမ္မူးကက်ရှမီးယားဒေသရဲ့အနာဂတ်နဲ့ပတ်သက်တဲ့အခြေအနေလိုအရေးပါတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေအတွက်ဆိုဘေးဖယ်ထားတာခံရတယ်လို့လည်းကိုဘုတ်ကပြောပါတယ်။အခုဒီဒေသခံခေါင်းဆောင်တွေဟာအဖမ်းခံရတဲ့အပြင်သူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့နိုင်ငံရေးလုံဆောင်မှုတွေဟာလည်းအထူးပါခံရတယ်လို့ပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အခုလိုဒေသပိုင်းခြားလိုက်တာအတွက်ခုခံပြောဆိုခဲ့တာပါ။ဒီဒေသကိုကိုပိုင်အုပ်ချုပ်ခွင့်ပေးထားတာဟာဒေသရဲ့တိုးတက်ဖွံ့ဖြိုးရေးကိုထိခိုက်စေတယ်လို့အကြမ်းဖက်ဝါဒပေါ်ပေါက်လာစေပြီးဒီဒေသခံတချို့ကိုကျန်တဲ့ပါကစ္စတန်ကလက်နက်တပ်ဖွဲ့အုံချလာစေတယ်လို့လည်းပြောပါသေး။ပါကစ္စတန်ဟာကက်ရှမီးယားဒေသကခွဲထွက်ရေးအတွက်ပုံစံနေတဲ့စစ်သွေးကြော်တွေကိုတင်ဒန်းတွေပေးပြီးထောက်ခံပံ့ပိုးနေတယ်လို့အိန္ဒိယကဆွဆွဲနေတာကြားပါပြီ။ဒါပေမဲ့ဒီဆွဆွဲမှုကိုပါကစ္စတန်ကညှင်းဆိုပါတယ်။